တင်းတောက်တွေအနေနဲ့သတင်းရယူပိုင်ခွင့်ရလက်နက်ကိုင်အဖွဲ့တွေနဲ့ဆက်သွယ်မေးမြန်းတင်ပြတာတွေအပေါ်အကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေနဲ့ရေးယူမခံရအောင်ဘလို့ဆောင်ရွက်တင်တယ်ဆိုတဲ့အမြင်တွေကိုပြောပြပါမယ်ကျွန်တော်မိုးစော်ပါသတင်းသမားတွေသတင်းမေးမြန်းရယူတာနဲ့ပတ်သက်ပြီးအကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေနဲ့တရားစွဲဆိုခံရတဲ့အပေါ်အစိုးရကကာကွယ်ပေးနိုင်မှုအခြေအနေနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဗဟိုပြန်ကြားရေးကော်မတီဝင်စာရေးဆရာမုံရွာအောင်ရှင်ကသူ့ရဲ့ပုဂ္ဂလိကအမြင်ကိုအခုလိုပြောပါတယ
်အခုမတရားတဲ့ဥပဒေပဲဖြစ်ဖြစ်အကြမ်းဖက်ဥပဒေပဲဖြစ်ဖြစ်ပေါ့လေအခုကျွန်တော်တို့ရဲဘော်တွေသတင်းသမားတွေအဲဒုက္ခရောက်နေတယ်ခံစားနေရတယ်အဲဒီဟာတွေရဲ့အခြေခံအကြောင်းကတော့လေကျွန်တော်တင်တယ်အစိုးရဆိုတာကတော့တကူလုံးနဲ့တော့ဆိုင်တယ်သို့တော်လည်းပဲကျွန်တော်တို့မှာအကန့်အသတ်တွေရှိတယ်အဲ့ဒီအကန့်အသတ်တွေကိုလောလောဆယ်အစိုးရအနေနဲ့ကကျော်လွန်လို့မရသေးဘူးလို့ကျွန်တော်ကမြင်တယ်နော်အဲ့တော့ကျွန်တော်တရားဟုတ်ဘယ်လိုကျော်လွှားမလဲဆိုရင်တော့တွတ်တော်တွေကပဲကျွန်တော်တို့ကျော်လွှားမှာပါ
လွတ်တော်မှာမေကွန်မေးမြန်းတာမျိုးကနေဖြည့်ရှင်းဆောင်ရွက်နိုင်မယ်လို့မြင်ကြောင်းလဲသူကပြောပါတယ်။သတင်းသမားတွေကိုကောက်ွယ်နိုင်ဖို့ဆိုရင်သတင်းမီဒီယာဥပဒေကိုထိထိရောက်ရောက်ပြင်ဆင်ရေးဆွဲဖို့နဲ့သတင်းမီဒီယာကောင်စီရဲ့အခန်းကဏ္ဍကိုညှင့်တင်ဖို့လိုအပ်ကြောင်းလဲမုံရွာအောင်ရှင်ကအကြံပြုပါတယ်
။မီဒီယာဥပဒေကိုတကယ်ပြည်ပြင်းတဲ့မီဒီယာဥပဒေဖြစ်ဖို့လိုတယ်။ကျွန်တော်တို့ပြီးခဲ့တဲ့2014လောက်ကဒီပြုထားတဲ့မီဒီယာဥပဒေကတကယ်တမ်းကတော့ဘာမှပြည့်စုံတဲ့ဥပဒေတော့မဟုတ်ဘူးအဲ့တော့ဒီဟာကိုတည်တည်ချာချာပြန်ပြီးတော့တကယ်တိတိယောက်ယောက်ဖြစ်တဲ့ခင်းနဲ့လဲပြောညီတဲ့မီဒီယာဥပဒေကောင်တစ်ခုဖြစ်အောင်ပြန်ပြီးတော့လုပ်ကြရလိမ့်မယ်လို့ယူဆတယ်ဒါဥပဒေပိုင်းပေါ့နောက်နံပါတ်2ကတော့မီဒီယာကောင်စီရဲ့အခန်းကဏ္ဍကိုဒီရက်ပို့ပြီးတော့မြင့်တင်ဖို့လိုမယ်လို့ကျွန်တော်တို့ယူဆတယ်
အရက်ဘက်အဖွဲ့အစည်းဝင်တူဖြစ်တဲ့ဦးတွင်လင်းအောင်ကသတင်းမီဒီယာဥပဒေမှာသတင်းရယူပိုင်ခွင့် RTI နဲ့ပတ်သက်လို့အာမခံရှိစေဖို့အတွက်လည်းအခုလိုအကြံပြုပါတယ်
အခုဆိုရင်ကောင်စီဥပဒေထဲမှာ RTI နဲ့ပတ်သက်တဲ့အချက်မျိုးတွေဆိုဘာမှမရှိဘူးဆိုတော့သတင်းချက်လက်ရဖို့အတွက်ကိုတောင်းလို့မပေးရင်ဘာပြန်လို့လို့ရရဆိုတဲ့ဟာတော့မပါဘူးဆိုတော့အဲ့ဒီမှာဘာပဲပါနေလဲဆိုတော့လောဆယ်မှာသတင်းသမားတွေဘက်ကမှားယွင်းမှုရှိရင်တော့ဘယ်လိုတိုင်မယ်ဘယ်လိုဖြေနိုင်မယ်ဘယ်လိုရေးယူမယ်ဆိုတာပါနေတယ်သတင်းသမားတွေကဒီအချက်လက်တွေကိုဒီသက်ဆိုင်ရာဌာနတွေကနေပြီးတော့မှရအောင်လို့တောင်းတဲ့အခါမှာမရရင်တော့အဲ့တက်ဆိုင်ရာဌာနတွေကဘလိုပြန်တာဝန်ယူမယ်ဆိုတဲ့အချက်ကြတော့ချီရရောရှင်းနေနေမပါဘူးဒါတော့ကျွန်တော်ဥပမာတစ်ခုအနေနဲ့ပြောတာပါကျွန်တော်အခြေအနေလည်းအများကြီးရှိတယ်ဆိုတော့မီဒီယာကောင်ဆယ်ကိုပို့ပြီးတော့ခန့်ကန့်တာမြင့်မှုဆိုရင်သူပေါ်ပေါက်ဝေးဖောင်းလာရတဲ့အကြောင်းဖြစ်တဲ့မီဒီယာကောင်စီဥပဒေကိုပို့ပြီးတော့ထိရောက်အောင်ပြင်ဆင်မှုလိုပါတယ်အဲ့ဒါကိုကျွန်တော်တို့ဒီလွတ်တော်အနေနဲ့တာဝန်ယူပြီးတော့
နောက်ပြည်စုံတဲ့ RTI ခေါ်တည်င်းရယူပိုင်ခွင့်နဲ့ပတ်သက်တဲ့ဥပဒေပေါ်ပေါက်အောင်လဲဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ် VOM သတင်းဌာနရဲ့ editor ချုပ်ဦးနေမျိုးလင်းကတော့အစိုးရဌာနကပြောရေးဆိုခွင့်ရှိသူစီးရင်တွေထုတ်ပြန်ပေမဲ့ဆက်သွယ်တဲ့အခါမရတာကြောင့်သတင်းရယူဖို့ခက်ခဲကြောင်းထောက်ပြပြောဆိုပါတယ်။ဦးနေမျိုးလင်းကသူအကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေနဲ့ဖမ်းဆီးခံရစဉ်ဥပဒေကြောင်းအရကာကွယ်ပေးသူရရှိဖို့ခက်ခဲတဲ့အခြေအနေကိုကြုံရတာကြောင့်အခုလိုအကြံပြုတိုက်တွန်းပါတယ်
။မီဒီယာသမားတွေတစ်ခုခုဖြစ်ပြီဆိုရင်ဥပမာကျွန်တော်ဖြစ်ပြီဆိုရင်ရှင်းနေပြီသူကိုခေါ်မှန်းမသိဘူးမီဒီယာကောင်စီအနေနဲ့ဒီလိုမျိုးဥပဒေထောက်ကူပြုအခွင့်အလမ်းမျိုးထန်တီးပေးတဲ့မီဒီယာကိုကာကွယ်ပေးမဲ့ဥပဒေထောက်ကူပြုအခွင့်တန်တန်မာမာရှိဖို့လိုတယ
်မန္တလေးခြေဆိုင် Voice of Myanmar VOM သတင်းဌာနအက်ဒီတာချုပ်ဖြစ်တဲ့ဦးနေမျိုးလင်းကိုအကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေနဲ့ပြီးခဲ့တဲ့မတ်လကတရားစွဲဆိုခဲ့တယ်လို့ရခိုင်ခြေဆိုင်နေရင်စရာသတင်းဌာနကသတင်းသဘာနှစ်ဦးဖမ်းခံရပြီးသတင်းဌာနအချို့ရဲ့ website တွေကိုလည်းအာဏာပိုင်တွေကပိတ်ပစ်ခဲ့ပါတယ်အကြမ်းဖက်တိုက်ဖြစ်ရေးဥပဒေနဲ့အရေးယူခံရတာမျိုးမရှိစေဖို့အတွက်အကြမ်းဖက်မှုကျူးလွန်အောင်လှုပ်ဆော်တဲ့အရေးသားမျိုးမဖြစ်စေဖို့တည်င်းသမားတွေအနေနဲ့သတိထားတဲ့ကြောင့်တရားလွတ်တော်ရှေ့နေဦးတန်းစော်အောင်ကထောက်ပြပါတယ်
အဲ့တော့ဒီမှာကတော့အကြမ်းဖက်သမားရဲ့လို့ကျွန်တော်ပြောဘယ်သူလက်နက်ကိုင်ဖွဲ့စည်းပဲဖြစ်ဖြစ်လို့ကျွန်တော်တို့ဒီဆက်သွယ်ဆောင်ရွက်တဲ့အခါမှာเนาะဒီအဓိကအဖြစ်ဒီလှုံ့ဆော်မှုဖြစ်တဲ့အရေးသားမျိုးတင်ဆက်မှုမျိုးမဖြစ်ဖို့လိုတဲ့ဥပဒေပဋိပက္ခကတော့ကျွန်တော်တို့ဒီသတင်းမီဒီယာဥပဒေမှာသတင်းသမားတွေကိုသတင်းယူပိုင်ခွင့်เนาะဒီလူမျိုးသတင်းသိပိုင်ခွင့်နဲ့ပတ်သက်ပြီးတော့အတိအကျဖော်ပြထားပြီးသားဖြစ်တယ်အဲ့တော့သတင်းသမားကဥပဒေနဲ့အညီเนาะဒီကိုယ့်ရဲ့စီးကန်းဘောင်တွေကလှုပ်လို့ရှိရင်ခြားဥပဒေနဲ့အရေးယူလာတဲ့ဒီသတင်းမီဒီယာဥပဒေနဲ့ပဲအရေးယူတင်တယ
်အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့သတင်းသမားတွေတရားစွဲဆိုခံရတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာ Journalist ကွန်ရက်ကကမကဋ္ဌပြုစီစဉ်တဲ့ဒီကနေ့ online ဆွေးနွေးပွဲအတွင်းဒီလိုအကြံပြုပြောဆိုသွားကြတာပါ Di sunwe buwe ma, usang sunwe duwe epien, terin dama tongse lak pawen teyao sunwe keja baare. Jano mozo ba, yang gong miyoga ni terin pipura pi baare.